အဂိလိုက်ဆောင်မှုဆွဲချက်တွေနဲ့ပတ်သက်ပြီးတော့ဆွဲထားသလိုအဂိငွေတွေကိုသူ့အနေနဲ့လက်ခံစရာအကြောင်းလည်းမရှိခဲ့သလိုပေးစရာအကြောင်းလည်းမရှိဘူးလို့ဒေါက်ဆန်းစုကြည်ကရှေ့နေဖြစ်သူတွေကိုရင်းဆန်ပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအဂိလိုက်ဆောင်မှု၄မှုနဲ့စစ်ကောင်စီဘက်ကအခုတစ်ပတ်မှာနောက်ထပ်ထပ်ပြီးတော့တရားစွဲဆိုလိုက်တာပါ။အခုတစ်ပတ်တွင်တရားရုံးရဲ့အမှုသွားမှုလားအခြေအနေကိုတော့ကျွန်တော်ရနိုင်ကသုံးသပ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။အင်တော်တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထောင်တရားရုံးမှာကြားနာစစ်ဆေးတာဟာအခုဆိုရင်သတင်းပတ်၅ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီဘက်ကတော်ဆန်းစုကြည်ကိုအဂိလိုက်စားမှု၄မှုနဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။အဂိလိုက်စားမှုနဲ့ဆိုင်တဲ့အမှုတွဲစာရွက်စာတမ်းတွေကိုမရသေးတဲ့အတွက်အမှုတွဲမှာပါတဲ့အကြောင်းအရာအချက်အလက်အသေးစိတ်တွေကိုမသိရသေးပေမဲ့ဒေါက်ဆန်းစုကြည်ရဲ့ကိုကျင့်တရားပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်လို့သူမရဲ့ရှင်နေဦးခမောင်စောကပြောပါတယ
်။ကျွန်တော်တခြားအောင်ကျွန်တော်ပြောခဲ့ပါတယ်ဒီအမှုတွေကိုစပြီးတော့ကလေးသာရှင်နေပေါ်မှာအဲကျွန်မနေနေမောင်ဝိနာမည်ပေါ်ပြီးတော့ပြောခဲ့တယ်ကစစ်စွဲကလေးကကျွန်တော်ဟိုကမောင်တော်ကပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့ကျွန်တော်နဲ့ကိုလည်းမှုရှိတယ်အဖြစ်ရင်းလေးကဒါပေမဲ့ကောင်းစားကြည့်ကြတော့ဘလောက်ပဲချင်းချင်းရှိတယ်ပြောပြောပေါ့ဗျာသူကလည်းဒီမျိုးကိစ္စမျိုးကြီးကောင်းရှိနေတယ်ဟိုကြောင့်ဒါကိစ္စမျိုးကြီးကြီးကောင်းရှိနေတယ်ဒါပေမဲ့ကိုကြီးဇာရိတ်တာတော့ကအဲကိုကြီးရှာဖို့ကိုကြီးဆုံးဖို့အဲ့ဒါလေးနဲ့ပတ်သက်ရင်တော့ကောင်းစားကြည့်ရဒီကမာဒီမှာကျွန်တော်နှစ်ပေါင်းများစွာနိုင်ငံကြီးပြည်လာသူဖြစ်ကြည့်ခဲ့တဲ့အတွေ့အကြုံများသူကအများကြီးဆုံးနေမှာပြောက်ပါလေလို့ကျွန်တော်ယူဆရတော့ဗျာဆိုတော့အမှုအကြောင်းအရာတွေကျွန်တော်ထားလိုက်ဒီပုဂ္ဂိုလ်အရာကိုပဲကျွန်တော်ကရုံရုံကြည့်ရှိတယ်သူကဒီဟာလေးကိုအကျိုးကိုနိုင်ဘူးလေအဲ့ဒါတော့ကျွန်တော်သဘောထားပ
ါရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီခောက်ရွှေ9ပိတ်သားကိုဒေါက်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါက်ဆန်းစုကြည်ဟာသူဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါက်ကင်ဂျီဖောင်ဒေးရှင်းအတွက်ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာရယူတာအဆောက်အဦတွေနဲ့ပတ်သက်လို့ရာထူးအာဏာကိုအလွဲသုံးစားလုပ်ခဲ့တာတွေကိုအဂိလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့စစ်ကောင်စီကပြီးခဲ့တဲ့ဇွန်လကထုတ်ပြန်ထားပါတယ်။အဂိလိုက်စားမှုဆွဲချက်တွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကရောဘလို့များတုံ့ပြန်ပြောဆိုတာရှိပါသလဲ။ဒါနဲ့ပတ်သက်ပြီးသူမရဲ့ရှင်းလင်းနောက်တစ်ဦးဖြစ်တဲ့ဦးကြည်ဝင်းပြောတာကအ
ဲ့ဒါကတော့ဒီကိုယ်ကပြောတာကဒီသူတွေနေနေရတာသူမပြေးတော့ဘူးပြီးပြီးပြအကြောင်းရင်းမရှိဘူးပြီးသူကလည်းပဲလက်ခံကြအကြောင်းမရှိဘူးပြီးပြောစားတဲ့အဲ့လိုပြောတာသူကလည်းလက်ခံမှမဟုတ်တာကိုသူမသိနေလို့ပြီးပါပဲလို့ဖြစ်ရတော့အကြောင်းရတော့ဘာမှမကြဘူးပေါ့ဖြစ်နေကြီးမရှိဘူးပေါ့ဒါဖန်ပြီးတဲ့သဘောမျိုးကိုပဲတော့တော့အစိုးရကြီးကတော့အဲ့လိုပြောတာပေါ့
ဒေါက်ဆန်းစုကြည်ကိုအခုလိုအဂိလိုက်စားမှုနဲ့တရားစွဲတာဟာပုဂ္ဂိုလ်ရေးအာဃာတတွေအညိုအတည်းတွေနဲ့တိုက်ခါချဖို့အတွက်လှုံ့ဆော်တာဖြစ်တယ်လို့ဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့အမှုဆောင်ညင်သားရေးမှူးဦးမိုးစောဦးအပါအဝင်နိုင်ငံရေးလေ့လာသူတွေကသုံးသပ်နေကြပါတယ်။ဒီတစ်ပတ်တရားရုံးကြားနာမှုတွေမှာနောက်ထပ်ထူးခြားတာတစ်ခုကတော့စစ်တပ်ကအာဏာသိမ်းပြီးနာနန်းပုံသာလမ်းမှာရှိတဲ့ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုဖေဖော်ဝါရီ1ရက်နေ့ကဝင်ရောက်စီးနှင်ချိန်မှာဥရေကျင်ထုံးလေးလုံထုံးလုံနည်းတွေနဲ့အညီလှုပ်ဆောင်ခဲ့ခြင်းမရှိတာကိုစစ်ဆေးတွေ့ရှိခဲ့တာပါပုံမှန်အားဖြင့်တော့လူတယောက်ကိုဖမ်းဆီးတဲ့အချိန်မှာတရားရုံးရဲ့ဖမ်းဝရပါရှိရမှာဖြစ်ပေမဲ့ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းချိန်မှာတော့တရားရုံးရဲ့ဝရမ်းမပါရှိခဲ့သလိုသက်သွေးရေးစက်ပစ္စည်းတွေတင်းစီမိတဲ့အချိန်မှာလည်းရှားဖွေပုံစံနဲ့တင်းစီခဲ့တာမဟုတ်တဲ့အတွက်ဥရေကျင်ထုံးတွေနဲ့မညီဘူးလို့တရားလွတ်တော်ရှင်းနေဦးကြည်ဝင်းကပြောပါတယ်
တရားကြည့်သူတရားကြည့်သူကြည့်သူတရားကြည့်သူတရားကြည့်ရှာဖို့ပုံစံနဲ့ရှာဖို့ပုံရှာဖို့ကြီးရှာဖို့ရတရှိတဲ့နေရာမှာပဲချက်ချင်းအဲ့ဒီမှာပဲပြင်ရတယ်အဲ့ဒီမှာပဲနည်းနည်းကြက်ကြီးရှိနည်းနည်းကြက်ကြီးရှိမှလည်းသိရှိကြအောင်အဲ့ဒီမှာလည်းသိရှိရတယ်။ရာစုကျင့်ထုံးတဲ့လူကြီးပေါ့လူထုံးလုံးကြီးနဲ့လူကြီးတို့ပူတော့လူထုံးလုံးကြီးနဲ့လူကြီးတို့ရှိရင်အဲ့သိရှိတဲ့ပြည့်စုံပေါ်မှာအကျိုးတရားမျိုးရှိပြီးတော့လူထုံးလုံးကြီးနဲ့လူကြီးတို့ရှိရင်အဲ့လိုလိုလိုကြီးရဲ့မကြီးရဲ့အကျိုးဆက်ပြီးတော့နောက်ပေါ်မှာအကျိုးတရားကြီးကြီးကပြက်ပြဲနေတယ်ပေါ့
စစ်ကောင်စီဘက်ကတော့ဆက်သွယ်ရေးစကားပြောစက်တွေရှာဖွေတွေ့ရှိတာကိုအကြောင်းပြပြီးဒေါက်ဆန်းစုကြည်ကိုတရားစွဲထားပေမဲ့ဒါတွေဟာဒေါက်ဆန်းစုကြည်နေအိမ်ထဲကရှာဖွေတွေ့ရှိတာမဟုတ်သလိုဒီပစ္စည်းတွေဟာလည်းပြည်ထောင်စုဝန်ကြီးဌာနကခန့်ထားတဲ့လုံခြုံရေးအသုံးပြုတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက် ဥပဒေကြောင့်ရရောလုံထုံးလုံးဒီအပိုင်းဒီမှာပါအားနည်းချက်တွေရှိတယ်လို့သုံးသပ်မှဖြစ်ပါတယ်။ဒါပေမဲ့ရုံးချင်းကိုတော့ဇူလိုင်လ26 29နဲ့30ရက်နေ့ဒီမှာဆက်ပြီးတော့စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ